စခန်းကြီးကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြသူတွေနေရာပြန်လာနိုင်တဲ့လုပ်ငန်းစဉ်တွေအချင်းချင်းလှုပ်ဆောင်ဖို့အတွက်ရည်ရွယ်ပြီးမြန်မာကိုယ်စားလှယ်အဖွဲ့ဟာလာမယ့်စနေနေ့မှာဘင်္ဂလားဒေ့ရှ်ကကော့ဆစ်စစားမှာရှိတဲ့ဒုက္ခသည်စခန်းကိုသွားရောက်ဖို့ရှိတယ်လို့နိုင်ငံရေးဌာနအများအားအတွင်းဝန်ဥမြင့်သူကပြောကြောင်းမြန်မာ Times သတင်းမှာဖော်ပြထားပါတယ်။ဒီခေတ်စဉ်ကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်ရေးကဦးဆောင်ပြီးရခိုင်ပြည်နယ်အတွင်းလူသားချင်းစာနာထောက်ထားမှုအကူအညီအထောက်ပံ့ပေးရေးပြည်လည်နေရာချထားရေးဖွံ့ဖြိုးရေးစီမံကိန်းဌာနကတာဝန်ရှိသူတွေပါလိုက်ပါသွားမယ်လို့ဆိုပါတယ်။တောင်းရကြမဲ့ဒီခေတ်စဉ်အတွင်းဒုက္ခသည်တွေနေရာပြောင်းနိုင်ရေးအတွက်မြန်မာအစိုးရဘက်ကလှုပ်ဆောင်ပြီးသမျှအခြေအနေနဲ့ဒီလူတွေကိုယ်တော်နဲ့ကိုယ်နေရာပြောင်းနိုင်ရေးကိစ္စတွေကိုစိတ်နှစ်တော့မှဖြစ်တဲ့အပြင်စခန်းထဲမှာရှိတဲ့ဒုက္ခသည်မိသားစုတွေနဲ့လည်းတွေ့ဆုံမယ်လို့ဆိုပါတယ်ဒုက္ခသည်တွေနေရာပြောင်းဖို့ရေးအတွက်ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့အကြားနားလည်မှုစာချုပ်လာကို2019ခုနှစ်နိုဝင်ဘာလအတွင်းလက်မှတ်ရေးထိုးခဲ့ကြပြီးဒုက္ခသည်2252ဦးကိုပထမပုတ်အဖြစ်နဲ့နိုဝင်ဘာ15ရက်နေ့မှာပြန်ပို့ကြဖို့သဘောတူခဲ့ကြပေမဲ့သူတို့လုံခြုံရေးအတွက်ဆွေးနွေးတဲ့အကြောင်းပြချက်နဲ့ဒုက္ခသည်တွေဘက်ကနေရာပြောင်းဖို့ညွှန်ဆိုခဲ့ကြပါတယ်သဘောတူညီချက်ကိုလိုက်နာခြင်းမရှိတဲ့အတွက်ဆိုပြီးမြန်မာဘက်ကဘင်္ဂလားဒေ့ရှ်ကိုအပြစ်တင်ထားသလိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစင်နာကလည်းဒုက္ခသည်တွေပြန်ပို့ရေးလုပ်ငန်းစဉ်တွေနှိမ့်ကျတဲ့အတွက်ဆိုပြီးမြန်မာအစိုးရကိုအပြစ်ဖို့ထားပါတယ်